မြန်မာနိုင်ငံမှာအကျဉ်းချခံထားရသူတချို့ကိုအများရှိမှာအမှုစစ်ဆေးခြင်းမရှိဘဲတကယ်ပိတ်ကြားနာမှုပြုပြီးတော့တည်တံ့ချမှတ်ကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIWM ကအနီးကပ်စောင့်ကြည့်နေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရန်ကုန်အင်းစိန်အကျဉ်းဆောင်ထဲမှာတည်တံ့ချခံနေရသူတွေကိုထောင်ထဲမှာပဲလျှို့ဝှက်စွာအမှုစစ်ဆေးပြီးတဲ့နောက်တည်တံ့ချမှတ်ပြီးတော့မနက်ဖြန်စက်တင်ဘာ24ရက်နေ့မှာစစ်ကောင်စီကကျိုးပေးကွပ်မျက်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ် WIWM ကအခုလိုကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။တရားမျှတတဲ့စုံစမ်းစစ်ဆေးမှုအတွက်လိုအပ်တဲ့အခြေခံအချက်လက်တွေကိုမလုပ်ဘဲတည်တံ့ချမှတ်တာဒါမှမဟုတ်အချိန်တစ်ခုထိချုပ်နှောင်ထားတာဟာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တည်တံ့ချမှတ်ခံထားရသူတွေဟာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရန်ကုန်မြို့ပတ်ရထားပေါ်မှာတနက်နေ့ပစ်ခတ်မှုအတွင်ပါဝင်ပတ်သက်တဲ့ဆိုပြီးဖမ်းဆီးခံထားရတဲ့အမျိုးသမီးတဦးအပါအဝင်5ဦးဖြစ်ပါတယ်။သူတို့တွေကိုအကြမ်းဖက်ဥပဒေလက်နက်ဥပဒေတို့နဲ့တရားစွဲဆိုပြီးတော့မတိမချင်းကြိုးပစ်တတ်ဖို့အတွက်လှိုင်းမြုပ်နဲ့တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့က VOE ကဆက်သွယ်မေးမြန်းခဲ့ပြီးမြင့်တုံ့ပြန်ချက်တစုံတရာမရရှိသေးပါဘူးရှင်။